လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်တပ်ရဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကိုအမေရိကန်အောက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါတယ်။ဒီဥပဒေကြမ်းအရမြန်မာလူ့အခွင့်အရေးအဖွဲ့အစည်းနဲ့တာဝန်ရှိသူတချို့ကိုဗဏ္ဍာရေးငွေကြေးဆိုင်ရာအရေးယူတန်ဆာမှုတွေနဲ့သူတို့ရဲ့ပြည်ဝင်ခွင့်ပိတ်ပင်တာတွေရှိလာမှာဖြစ်တယ်လို့အမေရိကန်နဲ့မြန်မာစစ်တပ်ချင်းဆက်ဆံမှုအပေါ်မှာလည်းအကန့်အသတ်တွေဖြစ်သွားစေမှာပါ။ဒီအကြောင်းကိုသားညို့ကအပြည့်စုံပြောပြမှာပါ။
အခုဒီအောက်တော်ကနေပြီးတော့ထောက်ခံမဲ့382မဲကောက်ွက်မဲ့30နဲ့တည်ပြလိုက်တဲ့ NDAA အမေရိကန်နိုင်ငံကာကွယ်ရေးလုပ်ပိုင်ခွင့် FB မြန်မာနိုင်ငံဆိုင်ရာပြည်စင်ချက်မူကြမ်းအရရိုဟင်ဂျာကချင်ချင်းကီနဲ့မြန်မာနိုင်ငံကတခြားလူမျိုးစုလူမျိုးတွေအပေါ်မှာလူခွေကျူးလွန်တဲ့စစ်ဖက်နဲ့ဂျုံဂျူအာဏာပိုင်တွေကိုဗန္နာငွေကြေးအရပိတ်ဆို့အရေးယူဖို့အမေရိကန်ပြည်ဝင်ခွင့်တွေပိတ်ပင်ဖို့အစိုးရအာဏာပိုင်တွေကိုလုပ်ပိုင်ခွင့်ပေးထားပါတယ်မြန်မာစစ်တပ်အနေနဲ့လူခွင့်ရေးအခြေခံစံနှုန်းတွေတိုးတက်ကောင်းမွန်လာပြီးတော့အရတားအစုအထိန်ချုပ်မှုအောက်ရှိလာတဲ့ဆိုတဲ့အထောက်အထားတွေရှိသေးပြီးမြန်မာနဲ့အမေရိကန်စစ်ဖက်ဆက်ဆံရေးတွေကိုကတ်တတ်ထားပါတယ်။အထူးဖြစ်တော့ဒီဩဂတ်စ2019ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ရွန်ဂျာလူနည်းစုတွေပေါ်ပြုမှုဆက်ဆံခဲ့တာတွေကိုထောက်ပြပြီးတော့အခုဒီပြည်စင်ချက်ဥပဒေကြားဟာမြန်မာနိုင်ငံလူခွင့်ရေးအခြေအနေတိုးတက်လာအောင်လို့ကြိုးစားပေးဖို့ရည်ရွယ်ထားပါတယ်။ဒီပြင်ဆင်ချက်ဥပဒေကြမ်းကိုဥဆောင်အစိုးရတင်တဲ့ဒီအောက်လွှတ်တော်ဒီမိုကရက်အမတ်အီလက်အန်ဂျယ်ကဒီအဖြစ်ပြက်ကြောင့်မလို့ဒုက္ခသည်ခုနှစ်သိန်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပြီးတော့အဲဒါ80ရာခိုင်နှုန်းဟာခရီးနဲ့အမျိုးသမီးတွေဖြစ်ကြတယ်လို့ဆိုပါတယ
် This is a man-made crisis ethnic cleansing perhaps
ဒါလူကြောင့်ဖြစ်ရတဲ့အချက်တွေပါလူမျိုးနွယ်စုလက်ရှင်းလင်းဖျက်ရှားမှုပါမျိုးလုံးတစ်ချက်မှုပြစ်ကောင်းဖြစ်နိုင်ပါတယ်အခုချိန်ထိဒီဖြစ်ရတဲ့တော်ဝင်မှုတော်ဝင်ဆောင်မှုရှိသေးပါဘူး
။အောက်လွှတ်တော်ကအခုတည်ပြပေးလိုက်တဲ့ NDAA ရဲ့မြန်မာပြည်ဆရာပြင်ဆင်ချက်မူကြမ်းမှာအဓိကချက်ကတော့မြန်မာစစ်တပ်ကိုပို့ပြီးပြစ်မှတ်ထားပါတယ်။ဒီအရေးယူမှုတွေဟာအပြောင်းလဲကိုဖြစ်စေမယ်လို့ယုံကြည်တဲ့အကြောင်းလဲအောက်လွှတ်တော်မတ် Elliot Angel ကပြောပါပါတယ်
။ This measure would change that. It would limit US military to military assistance.with the Burmese military until we see
the new challenge ဖြစ်တယ်လို့သူကရေးချင်တယ်တူတက်လာတာကိုမမြင်ရပြီးမြန်မာစစ်တပ်ကိုအမေရိကန်စစ်တပ်ကအကူအညီထောက်ပံ့ပေးမှုကိုကန့်သတ်ထားပါမယ်သူကရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်တဲ့စစ်ဖက်နဲ့လူမျိုးတွေတက်တွေကိုဗန္ဒငွေကြီးဆိုင်ရာပြည်ထောင်တဲ့အရေးယူမှုတွေနောက်ပြည်ဝင်ပြည်ပြည်နယ်တွေလောက်ပါမယ်နိုင်ငံတွင်းမှာပုံလင်းနေလာမှုဖြစ်အောင်အားပေးပါမယ်မြန်မာချောင်းမြေလုံငန်းပိုင်းမှာစစ်တပ်ကဟောစာလွှမ်းနေရတွေကိုပြစ်မှတ်ထားပြီးပြည်ရင်ကြောင်းလေးလုပ်ဖို့တွန်းအားပေးပါမယ်မျိုးနွယ်စုလိုက်ရှင်းလင်းမှုတွေဖြစ်နေတဲ့ဆိုတာဖြင့်ဘလောက်တိုင်းတာထိပြည့်ပြည့်ခဲ့တယ်လဲဆိုတော့နိုင်ငံခြားရေးဝန်ကြီးအနေနဲ့ဆက်စစ်သုံးသပ်ရပါလိမ့်မယ်
။လူခွင့်စံနှုန်းပွင့်လင်းမြတ်တာမှုသဘောပေါင်းညီထင်ထင်ဆော့ဆော့မှုစတဲ့ဒီနိုင်ငံတကာစံနှုန်းတွေနဲ့ညီညွတ်တဲ့လုပ်ငန်းကုမ္ပဏီတွေကိုစည်းရင်းပြုစုခြင်းအဖြစ်အရတားအစုရနဲ့အရက်အဖက်အဖွဲ့တွေဘက်ကဒီမြန်မာကျောင်းမြတ်လုပ်ငန်းပြည်ပြင်းကြောင်းလေးဖြစ်ဖို့ကြိုးပမ်းတွေကိုလည်းအားပေးသွားမယ်လို့အဲ့ဥပဒေကြမ်းမှာဖော်ပြပါတယ်။1982နိုင်ငံသားအုပ်ဒီကိုပြန်လည်ပြင်ဆင်ရေးပါဝင်ရွန်ဂျာချက်တဲကိုဖြစ်ရှိပြီးအတွက်ရတားစုအနေနဲ့သူစွမ်းဆောင်နေသူတွေလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းထားပါတယ်။အမေရိကန်ကာကွယ်ရေးအုပ်ဒီမှာပြင်ဆင်ချက်တွေကို22တိုင်းလွှတ်တော်ကဆုံးဖြတ်လို့ရှိပြီးတော့အခုနောက်ဆုံးမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုတော့ထက်လွှတ်တော်မှမဲခွဲဆုံးဖြတ်ပြီးတည်ပြုပြရမှာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံရဲ့ကော်မတီမှာပဲပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းတုန်းကလည်း2018မြန်မာနိုင်ငံဆိုင်ရာအုပ်ဒီမူကြမ်းကိုတည်ပြုထားပြီးတော့ဥပဒေဖြစ်ပြဋ္ဌာန်းမှုအတွက်ထက်နဲ့အောက်လွှတ်တော်တွေမှာမဲခွဲကြရမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကင်းစခန်း30လောက်ဆင်းရဲတက်ခဲ့တဲ့အာဆာအစိုးရအုပ်စုကိုလက်လံရှင်းလင်းတဲ့နေရာမှာမြန်မာစစ်တပ်ကလူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးတော့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်ထိရောက်ခဲ့တဲ့ကြောင်းအမေရိကန်ပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်အဖွဲ့တွေကဆက်ဆက်ထားပြီးတာဝန်ရှိသူတွေကိုလည်းပေါ်ထုတ်ရည်ရွယ်ဖို့တိုက်တွန်းနေကြတာပါ။